Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်မတ်လမေလ19ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ16.25တို့ကနေတင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မခင်မြထွေးပါစီးပြားစစ်ပွဲအဆုံးသတ်နိုင်ရေနိုင်ငံပေါင်း18နိုင်ငံကအစစ်မြေတပ်တမန်တွေဩစတီးယားနိုင်ငံဗီယက်နာမြို့မှာတွေ့ဆုံနေကြပါတယ်တရုတ်ပြည်မကြီးအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုပြီးတော့တိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတော့တရုတ်အစိုးရထိတန်းအရာရှိကြီးတို့ဒီကနေ့ရောက်လာပါတယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတက္ကသိုလ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗန္ဓာရေးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိနေပါတယ်ဒီလိုထိတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအစိုးရအသည့်အနေနဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးအကောင့်ထဲဖော်မယ်ဆိုရင်တမတော်နဲ့ညှိနှိုင်းသွားဖို့လိုလိမ့်မယ်လို့သုံးသပ်ကြတဲ့သတင်းနဲ့အတူစကိုင်းတိုင်းကနေကြည်တက်လာနေကြတဲ့အလုသမားတပိတ်စစ်ကြောင်းကိုနေပြည်တော်အထိအဝင်မခံပဲဖြိုခွင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့
ဟိုစီးတုံးကြီးချရမယ်ပေါ့အဲစီးတုံးကြီးချရပြီးတော့ကျွန်တော်တို့ကဘာလို့ရတာလဲသူတို့ဘာလို့ပြနေမလဲဆိုတာလည်းကျွန်တော်ပြောမယ်မရဘူးဆိုလို့ရှိရင်တော့ဥပဒေကြောင့်ရသူတို့လွတ်ဆောင်သွားမယ်လို့ပြောတယ်ဗ
ျသတင်းတွေအပြီးနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့တူနောက်ပိုင်းမှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးအောင်ပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ပြူတွင်နဲ့ကိုအောင်တို့ကအစီအခံပါမယ်ခင်ဗျာ
ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒီနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးပွားအရေးနိုင်ငံတကာကူညီပေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာ9နှစ်ကြာစီးပွားစစ်ပွဲအဆုံးသတ်နိုင်ရေးတပ်တမန်တွေအဓိကထားဆွေးနွေးနေကြပါတယ်။ရပ်တန့်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခတ်ရစရေးသဘောတူညီချက်ပြတ်မသွားအောင်ထိန်းသိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရအောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါ။ပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်မှာစတဲ့အသက်ဝင်ခဲ့တဲ့အဖြစ်ခက်ရစရေးဟာတိုင်းပြည်အတွက်အကြက်ဖက်ဖြစ်ရတွေကိုအစပိုင်းမှာတိတိတသာရော့ကျစေခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ဒီတိုးတက်မှုတွေတဖြည်းဖြည်းပြောက်ွယ်လာခဲ့တာပါဒီဆွေးနွေးပွဲကနေအဖြစ်ခက်ရစရေးကိုထိထိရောက်ရောက်အောက်ထဲဖော်နိုင်တဲ့အခြေအနေတွေဖတ်တီးနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဖြစ်တဲ့ဂျာမနီနိုင်ငံခြံချားရေးဝန်ကြီး Frank Walter Steinmeier ကပြောပါတယ်နိုင်ငံရေးဆွေးနွေးမှုတွေမှာအတိုက်အခံအဖွဲ့တွေပါဝင်လာခြင်းအောင်စီးပွားကအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်လုပ်သွားရေးကလည်းဒီဆွေးနွေးပွဲရဲ့နောက်ထပ်ရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ Mr. Steinmeier ကပြောပါရယ်စီးပွားနိုင်ငံမှာအဖြစ်ခက်ရစရေးသဘောတူစာချုပ်ကိုသက်ဆိုင်ရာအဖွဲ့အစည်းဘက်အားလုံးကလိုက်နာလာအောင်ရုရှားနဲ့အမေရိကန်နိုင်ငံတွေကသူတို့ရဲ့ဩဇာကိုတုံ့ပြန်နားချသိမ့်သွင်းမှုစူးစမ်းနေကြတာဖြစ်တယ်လို့အခုချိန်ဒီတိုးတက်မှုသိမ့်မရှိသေးတဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာအောင်အားပေးလှုံ့ဆော်သွားဖို့ကိုလည်းဒီနိုင်ငံကြီးတွေကစူးစမ်းလှုံ့ဆော်နေတာဖြစ်ပါရယ်ရှင်
အီရန်နိုင်ငံအတွင်း IS စစ်သေးကြွတွေတင်ပိုက်ထားတဲ့အာရူဘာမြို့ကိုပြန်လည်တင်ပိုက်နိုင်ဖို့အတွက်စစ်စင်ရေးတွေစတင်လိုက်ပြီလို့အီရန်လူကြီးတပ်ဖွဲ့ကကြေညာလိုက်ပါရယ်အာရူဘာမြို့ဟာအန်ဘာဒေတာအနောက်ဘက်ကမြို့ဖြစ်ပြီးဂျော်ဒန်နဲ့ဆီးရီးယားနယ်စပ်ဒေတာက IS စစ်သေးကြွတွေတင်ပိုက်ထားတဲ့နေမျိုးတွေနဲ့ထိစပ်နေတာပါမြေပေါ်မှာကြည့်မယ်ဆိုရင်အန်ဘာဒေတာကိုအရေးကြီးတဲ့ဒေတာတစ်ခုအဖြစ်နဲ့မြင်ရမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရပီတာခော့ကတင်းလာနေမှာသတင်းတော့တွေကိုပြောကြားခဲ့ပါရယ်ရာဘာမြို့ကိုအီရတ်လူကြွေးတပ်ဖွဲ့တွေပြန်လည်ရယူနိုင်မယ်ဆိုရင်ဒါဟာအိုက်ဇဲလ်တွေကိုတိုက်ခိုက်ချေမွန်းရမှာအရေးပါတဲ့ခြေလှမ်းတည်းရစတင်လိုက်တာဖြစ်တယ်လို့ပီတာခော့ကဆိုပါတယ်အခုဆိုရင် IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းသူတို့သိမ်းပိုက်ထားတဲ့နေမျိုး45ရာခိုင်နှုန်းလောက်ကိုလက်လွတ်လိုက်ရပြီဖြစ်တယ်လို့လည်းမစ္စခော့ကဆိုပါတယ်အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေဟာလေကြောင်းကနေအီရတ်လူကြွေးတပ်ဖွဲ့တွေကိုကူညီတိုက်ခိုက်ပေးနေတဲ့အတွက်စစ်သေးကြွတွေကိုချေမွန်းတဲ့နေရာမှာထောက်ကူဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဆိုရင်ရမဒီမျိုးနဲ့ဒီဂရစ်မျိုးတွေကိုတော့မှပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်2014ခုနှစ်နှစ်လယ်ပိုင်းလောက်ကစပြီးတော့အီရတ်နိုင်ငံမြောက်ဘက်ခြမ်းအနောက်ဘက်ခြမ်းနဲ့ဆီးရီးယားအရှိဘက်ခြမ်းနေရာဒေသတော်များများမှာ IS ကအဖွဲ့တွေကစတင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေကြောင့်2014ခုနှစ်နှစ်လယ်ပိုင်းအတွင်းအီရတ်လုံခြုံရေးတပ်ဖွဲ့ဝင်100ကျော်သေဆုံးခဲ့ပြီးအဲ့ဒီမတိုင်ခင်နှုန်းကတော့190လောက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောရတယ်2015ခုနှစ်အတွင်းမှာသေဆုံးသူ9200ကျော်ရှိခဲ့ပြီး2016ခုနှစ်အတွင်းအခုချိန်ထိတော့သေဆုံးသူပေါင်း1500ကျော်ရှိတယ်လို့ဆိုပါရခင်ဗျာ
တဆက်တည်းပဲဒီ UN နိုင်ငံမြို့တော်ဘက်တက်မှာဒီကနေ့ဘုံပေါက်ကွဲမှုတွေကြောင့်လူ28ယောက်ထက်မနည်းသေဆုံးပြီးတော့65ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဘက်တက်မြို့တော်မြောက်ပိုင်းအယ်ရှာဘတ်အရက်မှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုကိုအမျိုးသမီးအသေးခံဘုံပေါက်ကွဲတိုက်ခိုက်သူတူကဈေးတစ်ခုထဲမှာဖောက်ခွဲခဲ့တဲ့အကြောင်းအဲ့ဒီဒေသကအစိုးရအရာရှိတွေကပြောပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့မြို့တော်တောင်ပိုင်းရရှစ်ရက်ကွက်မှာပေါ်ကားပုံထောင်ဖောက်ခွဲခံရတာပါဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုလာတာမရှိသေးပါဘူး ပြည်ကနေတဲ့ဘက်အတွင်းဘက်ကရက်မြို့တော်နဲ့အနီးတစ်ဝိုက်မှာလူပေါင်း100တိတ်ဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့တာမှာတော့ IS သွေးကြွတွေကသူတို့လက်ချက်တွေဖြစ်တဲ့ဆိုပြီးပြောထားပါတယ်ရှင်
။ American သမ္မတ Barack Obama ရဲ့သမ္မတတက်တမ်းမကုံဆုံးခင်လပိုင်းလူမှကျူးပါနဲ့ American ဆက်ဆံရေးပူတူးတက်လာဖို့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအလွန်ဆရာထက်တန်နေကြတယ်လို့ American ပြည်အောင်စုဆရာကျူးပါနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။ကျူးပါနိုင်ငံမျိုးတော်ဟာဗနာမှာဥပဒေစိုးမိုးရေးဆေးဝါးနဲ့စိုက်ပျိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ American ကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံပြီးတဲ့နောက်ဟိုဆဖီနာဗီဒယ်ကတနင်္လာနေ့မှာအခုလိုပြောခဲ့တာပါဒီကနေ့အင်ကာနေ့မှာလဲကျူးဝါနိုင်ငံဘွားအမေရိကန်လက်ထောက်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယော့ကာစ်နဲ့ကျူးဝါပြည်ထောင်ဝန်ကြီးတို့ဟာမွေးရစေးရောင်းဝယ်ဖောက်ကားမှုစိုက်ဘာတိုက်ခိုက်မှုအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့တရားမဝင်ရွှေပြောင်းဝင်ရောက်သူတွေရေးဆွေးနွေးဖို့ရှိနေပါတယ်ဒါအပြင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုကိစ္စရက်တွေနဲ့ဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနကပြောကြားထားပါတယ်။ရာဇူးနှစ်ဝက်ကြာကြာရန်ဘတ်နိုင်ငံတွေဖြစ်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့ဇူလိုင်လတုန်းကအမေရိကန်နဲ့ကျူဘာကြားတနမန်ဆက်ဆံရေးပြန်လည်စတင်နိုင်ခဲ့ပြီးဒီဆက်ဆံရေးမှာအဓိကကျတဲ့ခြေလှမ်းတရက်အနေနဲ့လဲဒီသမ္မတအိုဘားမားဟာဆိုရင်လွန်ခဲ့တဲ့မတ်လအတွင်းကျူဘာကိုအလဲပတ်တရောက်ခဲ့ပါသေးတယ်။နိုင်ငံသားဆက်ဆံရေးတဖြည်းဖြည်းချင်းတိုးတက်လာမှဖြစ်ပေမဲ့အရေးကြီးတာကပုံမှန်ဆက်ဆံရေးအစပြုခဲ့နိုင်ပြီဖြစ်တယ်လို့ Fidel ကပြောပါရယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာသမ္မတအစ်ဖြစ်လာမယ့်သူအနေနဲ့လဲကျူးပါနဲ့ဆက်ဆံရေးခိုင်မြဲအောင်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောဆိုသွားပါရယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗဏ္ဍာရေးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိနေပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလက်ရှိချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုကန့်သတ်ချက်တွေဟာဒီသတင်းပတ်အတွင်းတက်တန်းကုံဆုံးတော့မှာဖြစ်ပြီးတော့တက်တန်းတိုးဖို့အတွက်ဆိုရင်သမ္မတကလက်မှတ်ရေးထိုးရမှာပါ။အရေးယူမှုအပြောင်းလဲတစ်စုံတရာရှိမရှိသူ့အနေနဲ့မပြောနိုင်သေးပဲဆုံးဖြတ်ချက်ကိုဗဏ္ဍာရေးဝန်ကြီးဌာနကလုံမှာဖြစ်တယ်လို့အင်ဂျီနီယာပြောခွင့်ရ George Arnes ကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအမေရိကန်ရဲ့စီးပွားရေးဆိုင်ရာပိတ်ဆို့ကန့်သတ်ချက်တွေကြောင့်ယင်းနှိမ့်မြုပ်နှံမှုတစ်တွေကိုဟန့်တားရာရောက်နေတယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေကြပါတယ်။ဗဏ္ဍာရေးနဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့တန်ခတ်မှုတချို့ကို2012ခုနှစ်မှာအိုဘားမားအစိုးရကရှော့ပေါ်ပေးခဲ့တာပါ။ဒါပေမဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်တာကိုပိတ်ပင်ထားဆဲဖြစ်တယ်လို့တတိပုဂ္ဂလနဲ့ကုမ္ပဏီတချို့ကိုပိတ်မှတ်ထားတန်ခတ်ထားဆဲဖြစ်ပါတယ်။ဒီကနေ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ဟာတတိပုဂ္ဂလနဲ့ကုမ္ပဏီတွေအပေါ်ပိတ်မှတ်ထားအရေးယူတဲ့ SDN စာရင်းကိုဖြေလျှော့ပေးတာမျိုးဖြစ်နိုင်တယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနအောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေး OFAC ဌာနခွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စာရင်းထဲမှာမြန်မာနိုင်ငံကအကြီးဆုံးစီးပွားရေးလုပ်ငန်းတွေအပါအဝင်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တရာကျော်ရဲ့အမည်စာရင်းပါပါတယ်။မြန်မာပေါ်ဒီအမေရိကန်စီးပွားရေးတက်ခတ်အရေးယူမှုတွေကိုဖယ်ရှားချိန်တန်ပြီလို့ဆိုပြီးတော့စီးပွားရေးဆိုင်ရာအမေရိကန်စီးအုံလှုံ့ဆော်နေသူတွေကပြောနေကြတဲ့အချိန်ထဲမှာပဲလူခွင့်ရေးဆောင်ရွက်သူတွေနဲ့အမေရိကန်လွှတ်တော်အမတ်တချို့ကတော့အချိန်မတန်သေးဘူးလို့ပြောနေကြပါတယ်။မြန်မာနိုင်ငံကိုမေလ22ရက်နေ့မှာတွားရောက်မဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ခီးစဉ်အတွင်းမှာလည်းဒီအရေးယူတက်ခတ်မှုတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြမယ်လို့မျှော်လင့်ရပါတယ်ရှင်
။တရုတ်ပြည်မှကြီးအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုတိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်အစိုးရထိတ်တန့်အစိုးရအရာရှိကြီးတူဒီကနေ့300ကျော်ခီးစဉ်အဖြစ်နဲ့ရောက်ရှိလာပါတယ်။ဟောင်ကောင်လူမှုတွေရဲ့အတန်းတွေကိုနားထောင်ဖို့သူအခုလိုရောက်လာတာဖြစ်တယ်လို့တရုတ်ပြည်သူကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တဲဂျန်ကပြောပါတယ
်။各位朋友特别是新闻界的朋友们转达
ဒီကြားလွတ်လပ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နဲ့တရုတ်ပြည်မကြီးတို့တပီတောင်စနစ်နှစ်ခုကျင်းသုံးတဲ့ကိစ္စအခြေခံဥပဒေလက်တွေ့ကောင်တွေဖော်မှုတွေနဲ့ပတ်သက်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးအစိုးရနဲ့အထူးအုပ်ချုပ်ရေးဒေသမှာရှိကြတဲ့လူမှုအတန်းအလွာအသီးသီးကအတန်းတွေသူတို့ရဲ့လှုပ်ဆောင်ချက်တွေအကြံပေးချက်တွေပန်ကြားချက်တွေကိုနားထောင်ဖို့အတွက်ကျွန်တော်ဒီကိုရောက်လာတာပါလို့ဟောင်ကောင်လေဆိပ်ကိုရောက်ရောက်ချင်းမှာပဲမစ္စတာဂျန်ကပြောသွားတာပါပေါ်တုန်းနေ့မှာကျင်းပမဲ့စီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံမှာလက်ရှိတတိယမြောက်အာဏာအစီအစဉ်ဖြစ်တဲ့ဂျန်တေဂျန်ရောက်ရှိနေတာဖြစ်ပါတယ်။ဒါဟာလေးနှစ်အတွင်းတရုတ်အစိုးရထိတ်တန့်အရာရှိကြီးတဦးဟောင်ကောင်ကိုလာရောက်တာလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကိုတရုတ်ပြည်မကြီးအစိုးရလှူလာတဲ့ကော်မတီကရွေးချယ်ပေးတဲ့သူတွေကိုသာမဲပေးရွေးချယ်ရမယ်ဆိုတဲ့ကန့်သတ်ချက်ကြောင့် မကျေနပ်မှုတွေရှိနေတဲ့ဟောင်ကောင်မှာအခုလိုထိတ်တန့်အရာရှိကြီးရောက်နေခြင်းအတွင်းဒီမိုကရေစီရဲ့ဆန္ဒပြမှုတွေဖြစ်မှာဆိုတဲ့အတွက်လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတချို့နေရာတွေမှာဆိုရင်အတော်လာတွေကိုလုံးဝပိတ်ပင်ထားပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားရေးဝန်ကြီးတက်ခတ်အပ်လိုက်တယ်လို့ဗြိတိန်ဆိုရတံကိုပေးပို့တဲ့စာရဲမှာဖော်ပြထားပါတယ်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရီယွန်ဟိုဟာအရင်ကမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာဆွေးနွေးပွဲတွေမှာထိတ်တန့်ဆင်ဆက်နေတဲ့သူတူဦးဖြစ်တဲ့ဦးဆောင်ပါဝင်ခဲ့ပြီးတော့1990ပြည့်လွန်နှစ်တွေအတွင်းအမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံဆွေးနွေးပွဲတွေမှာလည်းဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးဖြစ်တဲ့ပါဝင်ခဲ့တဲ့သူဖြစ်ပါတယ်။အခုလိုရီကိုနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ခန့်အပ်လိုက်တာဟာအခုနှစ်စံပိုင်းတုန်းကနျူကလ িয়ার ဘုံနဲ့တာဝေးပြည့်ဒုံးကြီးဆက်တက်မှုတွေအပြီးနိုင်ငံကနဲ့ဆက်ဆံရေးပြတ်ပြားခဲ့တဲ့အခြေအနေကိုပြန်ပြီးတော့အဖက်ဆဲဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းတာဖြစ်တယ်လို့အကြက်ခက်တချို့ကသုံးသပ်ပါတယ်။ဒါပြင်ရီအနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တင်းကျပ်တဲ့ပိတ်ဆို့တိုက်ခိုက်မှုတွေဖြစ်ရောက်ပေးဖို့ကုလသမဂ္ဂမှတောင်းဆိုဖွယ်လဲရှိနေပါတယ်ရှင
်။ခရီးသွားလေပတ်သူတွေကြားရေပန်းစားတဲ့နေရာတစ်ခုနားမှာရေကြီးမှုဖြစ်ခဲ့တာကြောင့်လူ18ဦးထက်မနည်းသေဆုံးပြီး3ဦးပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားအနာပိုင်းကပြောပါတယ်တက်ကတိုကျောင်းသား80လောက်ပါဝင်တဲ့အဖွဲ့နဲ့အဲလန်ညွန်တွေဟာမြောက်ပိုင်းဆူမထရာမှာရှိတဲ့ဒူဝါဝါနာရေတံခွန်ကိုလာရောက်လေပတ်နေစဉ်မှာအနီးနားကရေတံခွန်တစ်ခုကနေရုတ်တရက်ရေတွေအချိန်နဲ့စီးချလာတာပါအခုကမာရောကေဇေးရီအဖွဲ့ဝင်တွေဟာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေပါတယ်။ရေတကွန်ကနေ3ကီလိုမီတာလောက်ဝေးတဲ့ရမ်ဘူနန်ဒီဗီနဲ့ဥဂျန်ဒီလန်ရွာတွေမှာဖျက်ဆီးသွားတဲ့မြစ်သုံးမြစ်ထဲမှာဒီပျောက်ဆုံးနေသူတွေကိုအဓိကထားရှာဖွေနေတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မုတ်တုံရာသီမှာအခုလိုရေကြီးရေရှမ်းမှုတွေဖြစ်ပွားလေရှိပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမက်ခင်ဖြူတူနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေခုတင်ဆက်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်စကိုင်းကနေခြိတက်လာကြတဲ့အလို့သမားတပိတ်စစ်ကြောင်းကိုနေပြည်တော်အထိအဝင်မခံပဲလုံခြုံရေးအင်အားသုံးဖြိုခွင်းသွားမယ်ဆိုပြီးသတင်းတွေကြောင့်ခြိတက်လာကြတဲ့အလို့သမားတပိတ်စစ်ကြောင်းနဲ့ပတ်သက်လို့အကြမ်းဖက်ဖြိုခွင်းမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေကြမှာပဲအစိုးရအာဏာပိုင်ဒီဘက်ကလည်းအလို့သမားတွေနဲ့ပြည်လဲအောင်ညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်စုံစမ်းမိမြန်တာတဲ့မတ်ဆူမွန်ကအပြည့်စုံကိုပြောပြပါမယ်
ဟုတ်ပါတယ်စကိုင်းတိုင်းစကိုင်းမြို့ဗရမားဆက်မှုဇုံမြန်မာ Vineyard Plywood တစ်အချောတဲ့ဆက်ယုံကအလုသမားတရားကျော်ကိုအလုရှင်ကအလုထုတ်လိုက်တာကြောင့်အလုထုတ်ခံရတဲ့ဆက်ယုံအလုသမားတွေကသူတို့နစ်နာဆုံးရှုံးခဲ့ရတာတွေကိုအစိုးရသမ္မတအထူးသိအောင်တောင်းဆိုဖို့အလုသမားတရားကျော်ဟာစကိုင်းတိုင်းကနေပြည်တော်နိုင်ငံတော်သမ္မတရုံးရှိအထိခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတပိတ်မှောက်နေကြတာပါပြီးခဲ့တဲ့သတင်းပတ်တုန်းကစကိုင်းတိုင်းတာဝန်ရှိရသူတွေအလုသမားဝန်ကြီးဌာနတာဝန်ရှိရသူတွေဘက်ကအလုသမားကောင်းဆောင်တွေကိုခေါ်ယူတွေ့ဆုံညှိနှိုင်းခဲ့တဲ့အတွက်ချီတက်နေတဲ့အလုသမားတပိတ်စစ်ကြောင်းကိုခိတရရနာပြီးဆောင်ဆိုင်ခဲ့ကြပါတယ်ဒါပေမဲ့လို့အလုသမားတွေလူလားတောင်းဆိုချက်တွေအတိုင်းပြည်လဲအောင်ဖြည့်ရှင်းဆောင်ရွက်ပေးခြင်းမရှိတဲ့အတွက်ဆက်ပြီးတော့တပိတ်မှောက်ချီတက်နေကြတာဖြစ်ပါတယ်ဒါပေမဲ့နေပြည်တော်ကိုရောက်ခံဒီအချိန်မှာတော့အလုသမားတပိတ်စစ်ကြောင်းကိုနေပြည်တော်ကိုအဝင်မခံဘူးလို့နေပြည်တော်တာဝန်ရှိသူတွေဘက်ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်အခုလို့နေပြည်တော်ကိုဥတီချီတက်လာနေကြတဲ့အလုသမားတွေရဲ့တပိတ်လမ်းကြောင်းအတိုင်းနေပြည်တော်ကောင်စီအဝင်တပ်ကုန်းမြို့နယ်ရဲ့အစမှာတော့အချုပ်ကားတွေရဲကားတွေနဲ့ရဲလုံခြုံရေးတွေဘက်ကတန်ဆူးကြိုးအတားတွေကာယံပြီးဆောင်ဆိုင်နေကြပေမဲ့လို့အလုသမားတွေရဲ့တောင်းဆိုချက်တွေမရမချင်းသမရာယုံရှိနေပြီးတော့အထိမရောက်ရအောင်ချီတက်သွားကြမယ်လို့အလုသမားသပိတ်ခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ်
ကျွန်တော်တို့ရမဲပြင်းမြို့နယ်ကကြားတဲ့ကြီးရွာထိပ်ကိုကျွန်တော်တို့ရောက်နေပါတယ်နေပြီးတော့တကုန်းအဝင်ကစိတ်ဖို့ပြက်စီးနေတယ်ဆိုတဲ့နေရာနဲ့၅မိုင်ဆန်းကွာမှာရှိနေပါတယ်ဗျာသူတို့ကပြောတဲ့စကားအရတော့ဟိုစီးတုံးကြီးချရမယ်ပေါ့အဲစီးတုံးကြီးချရပြီးရောကျွန်တော်တို့ကဘာလို့ရတာလဲသူတို့ဘာလို့ပြနေမလဲဆိုတာနဲ့ကျွန်တော်ပြောမယ်မရဘူးဆိုလို့ရှိရင်တော့ဥပဒေကြောင့်ရသူတို့လွတ်ဆောင်သွားမယ်လို့ပြောတယ်ဗျာအဲဒီပုံမှာကျွန်တော်တို့ကလည်းမှန်ကန်တဲ့တရားမျှတမှုဆိုတော့ဖော်ဆောင်ပေးနိုင်မှုမရှိခြင်းကျွန်တော်တို့ပေါ်ဆောင်ပေးနိုင်မဲ့ဟိုအစိုးရရုံးဆိုင်ရာရှိရသို့ကျွန်တော်တို့ဆက်လက်ချီးကျူးပေးပါမယ်ခင်ဗျာ။ဒီနေ့နေရာမှာကျွန်တော်တို့ကတော့တက်နိုင်ငံငင်းငင်းချမ်းချမ်းနဲ့ပဲကျွန်တော်တို့သူတို့တာစီတာမြတ်ထေးကြီးကိုကျွန်တော်တို့ကြော်ဖြတ်မယ်။သူတို့ကချက်ဆက်လာလို့ရှိရင်လည်းကျွန်တော်တို့ကအကြမ်းမဖက်ငင်းချမ်းနဲ့နည်းနဲ့ပဲကျွန်တော်တို့ပြန်လည်တုံ့ပြန်ပြီးတော့ကျွန်တော်တို့ရဲ့ဥတီယာတိုင်းရဲ့အရမ်းများတော့အမှောင်ကမှုပေါ်ပေါက်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကြိုးစားချီးကျူးပေးပါမယ်ခင်ဗျာ။ကျေးဇူးတင်ရောက်ခဲ့တဲ့ပုံစံလေးရှိတယ်ကျေးဇူးတင်ရောက်ထားတဲ့သမတော်ကြီးရှိကျေးဇူးမကြီးနဲ့ကျွန်တော်တို့ကတွေ့ခွင့်ရဖို့တောင်းဆိုတဲ့အခါမှာကျေးဇူးကသူတို့ရဲ့နေနေဖြစ်တဲ့နေပြည်တော်ကောင်စီနေနေတော်အဝင်မခံ ဘူးဆိုရင်ဒါဒီမိုကရေစီနိုင်ငံလို့ပြောနေကြတဲ့အရာပေါ်မှာဟိုကျွန်တော်တို့ကဘာလဲပဲလဲကျွန်တော်တို့မေးခွန်းတော့ပါလိမ့်မယ်ခင်ဗျာ
တစ်ချိန်တည်းမှာပဲတရားဥပဒေနီလန်းကြောင်းအရာဖြည့်ရှင်းဆောင်ရွက်နိုင်အောင်လို့အလုသမားခုံသမားတွေရုံးရဲ့ဆုံးဖြတ်ချက်ဟာအလုသမားတွေရဲ့လိုလားချက်မဟုတ်ကြောင်းကိုပြသနိုင်မှုဒီကနေ့မှာပဲတရားလွှတ်တော်ချုပ်ရုံးကိုစာချုပ်တော်ပေးဖို့ကိုပိုလည်းစီစဉ်ဆောင်ရွက်နေပါတယ်လို့အလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ
်ဟုတ်ကဲ့ဒီကနေ့မှာခုံသမားတွေပြည့်ဆုံးချက်ကိုနိုင်ငံချင်းမရှိတဲ့အတွက်ပြည်တော်စုအစည်းအဝေးကိုကျွန်တော်တို့စာချုပ်တော်တက်ဖို့အတွက်ဒီကနေ့ဒီခေါင်းဆောင်အချုပ်နဲ့ကျွန်တော်တို့ပြည်ထောင်စုအလုသမားကြီးဆောင်ရွက်တဲ့ရှင်းလင်းရေးနဲ့ပြောပါတယ်ခင်ဗျာဒါဥပဒေကြောင်းအရာကျွန်တော်တို့ပြောင်းရှင်းတရားရုံးကိုချက်ပြီးတော့စာချုပ်တော်တက်တာပါခင်ဗျာ
ဟုတ်ကဲ့ရှင်အဲ့ဒီမှာဘယ်လိုမျိုးတောင်းဆိုမှုတွေပါလဲရှင်
ဒီထဲမှာကျွန်တော်တို့ဒီလက်ရှိအစီအစဉ်ကစီစဉ်မှုကဆောင်ရွက်ပုံကတရားမြတ်မှုနဲ့မှန်ကန်မှုမရှိဘူးအကြီးကြီးနဲ့မကင်းမှုဆိုတဲ့ပုံလေးပါတယ်ဒီလိုမှာအခြေခံနေတဲ့ချက်တွေကိုတောင်းဆိုမှုအကြောင်းတွေလည်းပို့ပါပါလိမ့်ခင်ဗျာ
ထိတ်တန့်ရင်ဆိုင်မှုတွေနဲ့တင်းမာမှုတွေမဖြစ်ပေါ်စေဖို့စကိုင်းတိုင်းအစိုးရနေပြည်တော်ကောင်စီတာဝန်ရှိသူတွေအလုသမားဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အလုရှိအလုသမားကိုယ်စားလှယ်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြေရှင်းညှိနှိုင်းဖြေရှားဖို့ကိုလည်းအလုသမားရဲ့လှုပ်ရှားသူတွေကအကြံပြုနေကြတာပါစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာလည်းစကိုင်းတိုင်းအစိုးရဖွဲ့ကစီမံဘဏ္ဍာဝန်ကြီးဦးစိုးဦးကိုတွားရောက်ညှိနှိုင်းဖြေရှင်းပေးဖို့တာဝန်ပေးအပ်ထားပြီးဒီအလုသမားရဲ့ကိုပြည်လဲအောင်ဖြေရှင်းပေးနိုင်မှုစီစဉ်ဆောင်ရွက်နေပါတယ်လို့ပြောပါတယ်နေပြည်တော်ခြေစိုက်တဲ့အလုသမားဝန်ကြီးဌာနကိုဆက်သွယ်တဲ့အခါမှာလည်းအလုသမားဝန်ကြီးဌာနညွှန်ကြားရေးမှူးကအလုသမားဝန်ကြီးဌာနရဲ့အထူးကိုယ်စားလှယ်ကိုနေပြည်တော်ကိုဆစ်လွတ်ပြီးတော့အလုသမားတပိတ်စစ်ကြောင်းကိစ္စပြည်လဲအောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်အခုလိုခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရတဲ့အထိအလုရှည်အလုသမားကြားတင်းမာမှုတွေဖြစ်လာရတဲ့အဓိကအကြောင်းရင်းကတော့အလုထုတ်ခံရတဲ့အလုသမားတွေရဲ့တောင်းဆိုမှုတွေနဲ့အလုရှည်ဘက်ကအလုရှည်အလုသမားကြားပေးထားတဲ့သဘောတူညီချက်တွေကိုအကြိမ်ကြိမ်ကတိဖောက်ပြကျူးလွန်ခဲ့တာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူအလုသမားရဲ့ကြွမ်းကျင်သူဦးအောင်လင်းကပြောပါတယ
်ယတနာအစကဒီစကိုင်းအလုသမားဒီဆက်ယုံမို့တိတ်ချောတဲ့ဆက်ယုံမို့နော်ဒီဆက်ယုံမှာဒီပြီးခဲ့တဲ့အစိုးရလက်ထက်ကလေးကစခဲ့တဲ့ယတနာဆရာမရဲ့အဲ့တော့ပြီးခဲ့တဲ့ယတနာကိုဒီဘက်ကတည်လာတဲ့အခါမှာအခြေခံမှာလေးကရည်ယူဆောင်ရွက်ရန်ရှိရာတွေကိုပြည့်ပြည့်စုံစုံမကင်တွယ်ခဲ့လို့ဒီချိန်လေးအခုထိရောက်တယ်လို့ကျွန်တော်သုံးသပ်တယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာဥပဒေစိုးမိုးရေးကိုမဖြေရှင်းနိုင်ခဲ့တဲ့နောက်ဆက်တွဲအကျိုးဆက်ကိုတို့ခံစားနေရတာဖြစ်တယ
်နေပြည်တော်ကတာဝန်ရှိသူတချို့ဒီကနေ့လာရောက်တွေ့ဆုံပြီးလုံခြုံရေးတာဝန်ယူထားတဲ့ပြည်ထောင်စုနဲ့ထိတ်တရင်ဆိုင်မှုမဖြစ်စေလို့ကြောင့်မြစ်တာရက်ခံခဲ့တာရှိပေမဲ့လို့အခုချိန်အထိကတော့သမားသပိတ်စစ်ကြောင်းဟာရမဲသိမ်းမြို့နယ်တွေကနေပြည်တော်ထိရောက်အောင်မနာတဲ့ဆက်လက်ချီတက်နေကြဆဲဖြစ်ပါတယ်ပူပြင်းလို့နဲ့ရာသီဥတုဒဏ်ကြောင့်ပြီးခဲ့တဲ့ရက်တွေတုန်းကအလုသမားတချို့ဆေးရုံကိုအရေးပေါ်ပို့ဆောင်ဆေးကုသမှုခံယူရတယ်လို့လမ်းတစ်လျှောက်အာဏာပိုင်တွေရဲ့ဖိအားကြောင့်ညအိတ်နားခိုးဖို့ရမှာလဲအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့အလုသမားကောင်းဆောင်တွေကပြောပါတယ်ရှင်
ခုအစိုးရတပ်တန်းတွင်ငြိမ်းချမ်းရေးရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့ကြောင်းပြောဆိုထားပါတယ်။ဆယ်စုနှစ်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မကြခင်ည9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုကတော့ထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်တိကျလူငယ်2ဦးကိုတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထိုင်းတရားရုံးကနေတည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်2ဦးအတွက်အယူခံကို၅ချိန်မြောက်အဖြစ်ရက်ထတ်တိုးခဲ့ပြီးနောက်ပိုင်းမှာလာမယ့်မေလ23ရက်နေ့မှာအယူခံတရားရုံးကနေဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ဒီအတွက်အသက်တွေနဲ့အထောက်အထားတွေကိုလေကျွန်းလူသတ်မှုစုံစမ်းရေးကော်မတီအနေနဲ့ပြင်ဆင်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်။အကြောင်းစုံကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်ထောင်စုလူငယ်2ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလုပ်သား2ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတက်လာချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကခွင့်ပြုပေးခဲ့တာပါ။သ ဒါဟာနောက်ဆုံးအကျဉ်းသာဖြစ်တယ်ဆိုပြီးအယူခံတရားရုံးကပြောဆိုထားပါတယ်ဒီအတွက်လာမယ့်မေလ23ရက်နေ့မှာအယူခံတရားရုံးကနေဆုံးဖြတ်ချက်ချလာမှာဖြစ်ပါတယ်ဒီအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုံဆောင်ထားပြီးဖြစ်တယ်လို့လည်းမြန်မာတန်ရုံးကဖွဲ့စည်းပေးထားတဲ့လက်ကျောလူတန်းမှုအထူးဆောင်ရမ်းစစ်ဆေးရေးကော်မတီရဲ့ခေါင်းဆောင်ဦးကျော်တောင်းကပြောပြပါတယ်
အဲဒီလိုဒီလာမယ့်၂၃ရက်နေ့အဖြစ်ဟာကျွန်တော်တို့ရဟန်းကျင်များအယူခံနောက်ဆုံးပေါ့နော်ဆိုတော့ဒီယူခံမှာဗာဒီကျွန်တော်တို့ကတင်ပြထားတယ်ဆိုတော့ထိုင်းဒီရှင်းနေမြောက်ကောင်စီကရောဒီကျွန်တော်တို့မြန်မာအစိုးရကဆယ်ချုပ်တက်တရားရေးဝန်ထမ်းတို့အဲ့ဒီ CIA ပြီးတော့မှအားနည်းချက်အားသာချက်တွေကိုကျွန်တော်တို့ဝေဖန်သုံးသပ်ကြတဲ့သုံးသပ်တရားစွဲအဖွဲ့ကဆွတ်ဆွဲတင်ပြထားချက်တွေကတက်တေကွဲလက်ချက်တွေနဲ့ပတ်သက်လို့အချက်လက်အထောက်အထားတွေကိုအဓိကထားတင်ပြထားတယ်လို့လည်းဆက်ပြောသွားပါတယ်။တရားစွဲအဖွဲ့ကနေပြီးတော့အဓိကဖြစ်တဲ့ရှေ့လောက်ထားတဲ့အမျိုးသမီးအင်္ဂါသားမှာရှိတဲ့တောက်ရီနောက်ပြီးတော့လူဆက်လက်နဲ့ရှေ့ပြောတဲ့ဟိုပေါ်ပြားမှာရှိတဲ့လ hari kita itu dah dapat dega biasa aja. Nampi lah di dulu, di dia kan, si susu kan saya ada. Memang rasa mana yang dia juga ada dia ni kulit sedih, ada juga sedih kerja tarik. Dari dari di dulu, ini asingnya, cemil kerja kelihatan ni, dia tu kuha, hanya tak kuha, dia tu kuha. Dulu ye tuh sih sih, dulu ye cemil insa sedih tu, kerja lah, dia yang mah. ที่มาดูสงครามเสียชีวิตเลยดีแล้วแล้วตอนที่เราปีนี้เช่นเดียวกันเราโอ้ยท่านเชื่อในเรื่องการดีด้วยแต่เราโอ้ยเราจะดูที่ไหนความดีด้วยเลยล่ะด้วยสิ่งเสียเสียที่แตกหันไปที่จะอะไรบ่โอ้ยผู้เป็นข้าพเจ้ามาสงครามทารุณแล้วจันทร์เราว่าก็เพราะคนไม่เชื่อเลยท้าวทารุณที่จะทารุณยามาเสียจังเลยแต่มาแค่มันจะเลี้ยงเราเลี้ยงกันนี่เลยเลี้ยงจังมา นักท่องเที่ยวคนนี้แสดงมาแล้วสังเกตในการลุ่มตั้มผิวปากเก็บยี่ปายเอ็ดเวม่าเป็นพันสี่ขันยาเร่เมียมาลุงเอ็นยาวการอ่ะแต่เพียงมุจุลอย่างสบายมาวิ่งขันเบี้ยวสูงเก็บไม่แนวไปมาอ่ะเยรีเอ็นนี่เสมอจะพังเจ็บปีกยาละพิเตจังตียาอย่างมาทัศน์สูงเก็บละบ้างนักท่องเที่ยวคนนี้แสดงมาแล้วก็ไปมาลุ่มตั้มหุ่นเนี่ยตียาเสสุขันยาเร่เมียมาลุงเอ็นอู้กูรอแต่นี่จ้าจ้าท่านเองก็สมัยจีนทำมาพันสี่ทับีอ่ะคุณน้องส่ง ก็สมัยที่ยังงานนี่มุขหน้ามุ่งเนี่ยมีสองปีเดียวที่ตีแรงไปกับบีเดนเอาบางคนจีนทำมาถึงตีนทาร์บาร์เลยตุลุ่มยาวยินเนี่ยที่อเมริกาจะว่าสิ่งนั้นยืดด้วยยามานั่งงานตัวสนับจ้าวเลยจีเจ็บเฉพาะกับบีอยากให้บีเนี่ยด้วยงานมีเนี่ยสังงานมีเนี่ยมาเลยตุลุ่มเองจะตีกันหาเรื่องมายืดทบีทั้งไปยังมีเนี่ยทั้งสุยากูมีใจอยากเห็นจะจะเอาเลยไปปูทาร์บาร์เลยเช่น วิวิธีนั้นไม่มาเลยแต่เป็นปีบูเจ็บเฉพาะเลยยามาปีสัญญาที่นี่ปีตัวเป็นอ๋อที่นี่เนี่ยเงินด้วยน้ำส้มเพียงนั่งเรือตรงนี้หลวงพ่อกูเลยติมจ้าจีมาเลยฮิมวันจะต้องนั่งดีตากันนี่พ่อเนี่ยมาปีกันเนี่ยเที่ยวจงเกียร์เลยเงินนั่งเจ้าแต่ยังมองท้องเนี่ยชีเรนี่เลยยี่เกลี่ยปีจ้าเกลี่ยด้วยต้องเดือดมาด้วยลายเจ้าบ้ามาสุดเลยสุยมุ่งเรื่องชีนี่มาเลยแต่เมื่อเลยที่เนี่ยยาดีมาโรกับว่ามีนโซอีเวอร์ต้องกูเต็มผู้ต้อง
ငံကတောင်းတဲ့လုပ်ငန်းအကြောင်း AB သတင်းပို့ပေါ်အခြေခံပြီးကိုအောင်လင်းဦးကပြောပြပါမယ်
ဒီဘောနိုင်ငံမှာပြီးခဲ့တဲ့နှစ်ကမြင်းကလေးနဲ့ဒီမတိုင်ခင်တစ်နှစ်ကရေခဲတောင်ဖြိုချမှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပေမဲ့လည်းဒီနှစ်ရာသီမှာတော့ရာနဲ့ချီရဲ့တောင်တသမားတွေထောင်ချီရဲ့ခီးရန်သွားသူတွေပြန်ရောက်လာခဲ့ကြတာပါဖွံ့ဖြိုးမှုနှိမ့်ချတဲ့ဒီဘောနိုင်ငံအတွက်ဝင်ငွေဒေါ်လာတန်ပေါင်းများစွာယူလာကြတဲ့ခီးသွားတွေရဲ့ရောင်းဆောင်ရွက်ပြင်တဲတွေဟာလည်းအူရက်တောင်ချီစခန်းမှာစီကားနေပါပြီနိုင်ငံခြားသောတောင်တက်သမားတွေအတွက်ဒီနေ့မှာခွင့်ပြုချက်289စောင်းထုတ်ပေးထားပြီးတောင်ထက်ကိုတက်နိုင်မဲ့အခွင့်အလမ်းရမဲ့ခွင့်ပြုချက်တစ်စောင်းကိုတော့ဒေါ်လာ1000ပေးရပါတယ်ပြည်ပေါင်း2000ကုလောင်ကျော်မြင့်တဲ့တောင်တက်ကိုမရောက်ခင်မှာအမြင့်ပိုင်းဒေသကပတ်ဝန်းကျင်နဲ့အသားကျအောင်နေထိုင်ရင်တောင်တက်ဖွဲ့တွေတောင်ပေါ်မှာနှစ်လလောက်ချိန်ယူရမှာပါ။အေဂျီတောင်တက်ကိုနီပေါ်လန်ပြတန်ဆင်းနော်ဂင်းနဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီတို့1953ခုနှစ်မှာပထမဆုံးခြေချခဲ့ခြင်းငါးစားလို့တောင်ပေါ်မှာတည်ဆုံးသူပေါင်း250ကျော်ရှိပါပြီ။ဒါပေမဲ့လည်းအရင်တွေ့ကြုံတွေသဘောကပေးအနေနဲ့ရင်ဆိုင်ခဲ့ရတဲ့နီပေါ်နိုင်ငံမှာတောင်တက်သမားတွေဘေးကင်းလုံခြုံစေမဲ့အစီအမံတွေရှိနေပြီလို့လည်းနီပေါ်နိုင်ငံတောင်တက်အသင်းကအန်ချာရင်းကပြောပါတယ
်ဂတဘော့ဆာဟရူမာဘယကိုဒု
အရင်နှစ်တွေမှာကြုံခဲ့ရတဲ့ကပ်ဘေးဒုက္ခတွေကသင်ခန်းစာတွေတပုံကြီးရခဲ့ပါတယ်အခုချိန်မှာကျွန်တော်တို့ရဲ့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာလည်းပိုပြီးသတိရှိလာကြသလိုအတွေ့အကြုံလည်းပိုများလာပါတယ်
နီပေါ်နိုင်ငံကရှက်ပါလူမျိုးလမ်းပြ73ရောင်းနဲ့တခြားနီပေါ်လူသမား3ရောင်းသေဆုံးခဲ့တဲ့2014ခုနှစ်ဧပြီလကရေခဲတောင်ပြိုကျမှုကြောင့်လမ်းပြနဲ့အထံသမားအလုပ်တွေကိုအဓိကလုတ်ကန်ကြတဲ့ရှက်ပါလူမျိုးတွေကြားမှာထိုးနှက်ချက်တည်းဖြစ်ခဲ့ရတာပါအသက်မသေးရှင်ချင်ရေးခက်ရတဲ့ရှက်ပါလူမျိုးတွေကလည်းအာမခံခန်းစားခွင့်သေဆုံးသွားသူတွေရဲ့သားသမီးတွေအတွက်ပညာရေးခန်းစားခွင့်အဆရှိတဲ့လုပ်ငန်းခွင့်တူတက်ရေးတောင်းဆိုခဲ့ကြတာပါအစိုးရကတော့ရှပါလူမျိုးတွေအတွက်အမေရိကန်ဒေါ်လာ1000ခွဲအထိတန်ဖိုးရှိတဲ့အာမခံကြီးထားပေးဖို့အပါအဝင်တောင်းဆိုချက်အများစုကိုဖြည့်ဆည်းပေးခဲ့ပေမဲ့2014ခုနှစ်တောင်တက်ရာစီကိုတော့ဖျက်ခဲ့ရပါတယ်။ရှပါလူမျိုးတွေပြီးခဲ့တဲ့နှစ်ထဲတောင်ချီမှာစခန်းတစ်ခုဖွင့်လှစ်နိုင်ခဲ့ပေမဲ့ငလင်တန်ကျောင်းရေခဲတောင်တွေပြိုကျရာကလူ19ယောက်သေဆုံးပြီး62ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့လည်းကြုံခဲ့ရတာပါ။တောင်ပေါ်တက်ဖို့ကျိုးတွေလေကားတွေနဲ့လမ်းပေါက်ထားတာတွေအားလုံးပျက်စီးခဲ့ရပြီးရှာပါလူမျိုးတွေကလမ်းကြောင်းအစ်စ်ပြန်ဖောက်ပေးဖို့ငင်းဆန်ခဲ့တဲ့အတွက်လဲ2015ခုနှစ်ထဲမှာတောင်ထိပ်ရောက်တက်နိုင်နေသူမရှိခဲ့ပါဘူးခတမနူးမျိုးတော်ကခီးသွွားလုပ်ငန်းရှင်တမ်ပါချာရီကတော့စက်တိုက်ဆိုသလိုကပ်ဘေးကြုံခဲ့ရတဲ့အတွက်စိုးရိမ်မှုတွေမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့ပြောပါတယ
်လာချီယာကတို့သူစမ်းနေနေနိုင်မလား
ပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တာတွေကိုပြန်ပြီးတော့မတွေးကျင်တော့ပါဘူးဖြစ်ခဲ့တာတွေကိုပြန်တွေးမိရင်ဝမ်းလဲနေကြောက်လဲကြောက်မိပါတယ်2014မှာတစ်ခါဖြစ်တယ်2015မှာလည်းတစ်ခါဖြစ်တယ်ဒီနေ့လည်းထပ်ဖြစ်အောင်မလားဆိုပြီးလူတွေကကြောက်နေကြပါတယ
်ကပေးရနေရဲ့ဂျုံရတဲ့လုံရဲ့နှစ်နှစ်အတွင်းမှာတော့အစိုးရကမူဝါဒအပြောင်းလဲတွေလည်းစက်တိုက်ဆိုလိုလုပ်ခဲ့တာပါအပြောင်းလဲတွေထဲမှာတော့တည်ဆုံးသူရှက်ပါလူမျိုးတွေအတွက်လူမှုဖူလုံရေးရန်ပုံငွေတရက်ထားရှိဖို့တောက်တက်သမားတွေနဲ့ခီးသွွားတွေအူရက်တောင်ကိုနောက်တစ်ခေါက်ပြန်လာခြင်းအောင်စီယုံမှုတောင်ကြီးကအခြေဆိုင်စခန်းတွေမှာတာဝန်ပေးရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ရေးသားနိုင်ပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ9:00နာရီခွဲထိ Asia Set 7 Jeju ကနေတင်ဆက်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ဒီကနေ့ည9:00နာရီကနေ10:00နာရီထိတင်ဆက်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 51တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကပြောပြပါမယ်
အမေရိကန်ပြည်အောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးတက္ကသိုလ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးဒီကနေ့အင်္ဂါနေ့မှာအမေရိကန်ဗဏ္ဍာရေးဌာနကကြေညာချက်အစောင့်ထုတ်ပြန်ဖို့ရှိနေပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလက်ရှိချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တက္ကသိုလ်မှုကန့်သတ်ချက်တွေဟာဒီသတင်းပတ်အတွင်းသက်တမ်းကုံဆုံတော့မှာဖြစ်ပြီးတော့သက်တမ်းတိုးဖို့အတွက်ဆိုရင်တော့သမ္မတကလက်မှတ်ရေးထိုးပေးရမှာဖြစ်ပါတယ်။အရေးယူမှုအပြောင်းလဲတစုံတရာရှိမရှိသူ့အနေနဲ့မပြောနိုင်သေးပဲဆုံးဖြတ်ချက်ကိုဗဏ္ဍာရေးဝန်ကြီးဌာနကလုပ်မှာဖြစ်တယ်လို့အင်မီရောပြောခွင့်ရ George Ernest ကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါဗျာရှင်။တရုတ်ပြည်မှာဒီအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုပြီးကျိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်အစိုးရထိတ်တန့်ရရှိကြည့်တဲ့ဦးဒီကနေ့3ရက်ကြာခီးစင်ဖြစ်နေရောက်ရှိနေပါတယ်။ဟောင်ကောင်လူထုတွေရဲ့အတန်တွေကိုနားထောင်ဖို့သူအခုလိုရောက်လာတာလို့တရုတ်ပြည်သူ့ Congress အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တဲ့ချင်းကပြောပါတယ်။ပုံမှုတွေမှာကျင်းပမဲ့စီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံမှာလက်ရှိတတိယမြောက်အာဏာအရှိဆုံးဖြစ်တဲ့ဂျန်တဲ့ချင်းရောက်နေတာဖြစ်ပါတယ်။ဒါဟာလေးနှစ်အတွင်းမှာတရုတ်အစိုးရထိတ်တန့်ရရှိကြည့်တဲ့ဦးဟောင်ကောင်ကိုရောက်လာတာလည်းဖြစ်ပါတယ်ရှင်။ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒီနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးရီးယားရေးနိုင်ငံကကူညီရေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာတော့9နှစ်ကြာစီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးတပ်တမန်တွေအဓိကထားဆွေးနွေးနေကြပါတယ်။ရက်တက်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခက်ရစရေးသဘောတူညီချက်ပြတ်မသွားအောင်ထိန်းသိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရောက်အောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါရှင်။အီရန်နိုင်ငံအတွင် IS စစ်သွေးကြွတွေတင်ပိုက်ထားတဲ့ Ashrubath မြို့ကိုပြန်လဲသိမ့်ပိုက်နိုင်ဖို့အတွက်စစ်စီရေးတွေစတင်လိုက်ပြီလို့ဤရက်လုံခြုံရေးတပ်ဖွဲ့တွေကကြေညာလိုက်ပါတယ်။ Arubath မြို့ဟာ Anbar ဒေသအနောက်ဘက်ကမြို့ဖြစ်ပြီးတော့ Jordan နဲ့ Syria နယ်စပ်က IS စစ်သွေးကြွတွေသိမ့်ပိုက်ထားတဲ့နယ်မြေတွေနဲ့ထိစပ်နေတာပါ။ဒီတော့တွဲမှာပဲဒီဤရက်နိုင်ငံမြို့တော် Baghdad မှာတော့ဒီကနေ့ဘုံပေါက်ကွဲမှုတွေကြောင့်လူ28ယောက်ထက်မနည်းသေဆုံးပြီး65ယောက်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့် engineer ကတော့ Suleiman Talarodi ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ line meter 16.25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.